ယခိုင်ပြည်နယ်မြောက်ပိုင်းကတင်းရှောင်သွားကြတဲ့ဒီဒုက္ခတွေအရေးနဲ့ပတ်သက်လို့တရုတ်နိုင်ငံအာရှရေးရာအထူးသံတမန်ကဘင်္ဂလားဒေ့ရှ်နယ်စပ်ကိုတွားရောက်ဆွေးနွေးခဲ့ပါတယ်။တရုတ်နိုင်ငံဟာရိုဟင်ဂျာဒုက္ခတွေအရေးမှာပါဝင်လာသလိုယခိုင်အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလူညွင့်ကောင်စီမှမြန်မာနိုင်ငံပေါ်ဆုံးဖြတ်ချက်ချမှတ်မဲ့ကိစ္စမှာလည်းအရေးပါတဲ့ကဏ္ဍကနေပါဝင်နေပါတယ်။ဒီလိုလှုပ်ဆောင်မှုဟာမကြောက်ပါလဲ။ VOA သတင်းတော့ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့တရုတ်နိုင်ငံကအာရှရေးရာအထူးသံတမန်ဆွန်ကော့ရှန်ဟာဗိုဒူးနေကဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိပြီးဒုက္ခသည်ရေးနဲ့ပတ်သက်လို့ငြင်းငြင်းချမ်းချမ်းဖြေရှင်းဖို့ဆွေးနွေးခဲ့ပါတယ်အထူးသံတမန်ဆွန်ကော့ရှန်ဟာလွန်ခဲ့တဲ့6လဧပြီလတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့စဉ်ကလည်း2016ခုနှစ်နောက်ပိုင်းမြန်မာနိုင်ငံဘက်ကရောက်ရှိနေတဲ့ဒုက္ခသည်တွေအရေးကိုဆွေးနွေးခဲ့ပါတယ်အဲ့ဒီအချိန်တုန်းကဒုက္ခသည်အရေးအတွက်၄သိန်းလောက်သာရှိခဲ့ပေမဲ့အခုအခါစုစုပေါင်း၁တန်းလောက်ဖြစ်နေပြီလို့ဘင်္ဂလားဒေ့ရှ်နိုင်ငံဂျာအေးဝန်ကြီးရှာဟီဒူဟက်ကဗိုလ်ထူးနေ့ကတွေ့ဆုံစဉ်တရုတ်တန်တမန်ကိုပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဝင်ရောက်ဆွဲဖက်မှုကိုကန့်ကွက်ခဲ့တဲ့တရုတ်နိုင်ငံကဘင်္ဂလားဒေ့ရှ်နဲ့မြန်မာအရေးကိုထဲထဲဝင်ဝင်ပတ်သက်လာတဲ့အပေါ်တရုတ်နိုင်ငံကုမင်းမျိုးကဒေါက်တာလှကျော်စောကအခုလိုတုံ့တက်ပါတယ်။
တရုတ်ကအခုသူတို့ရဲ့အင်ဂျီနာချင်းပေါ်လစီပေါ်ကြနိုင်ငံကြားရေးပေါ်လစီကသူကဟိုလက်ဦးမှုရှိတဲ့ပေါ်လစီကိုကျင့်သုံးပါတယ်လက်ဦးမှုရှိတဲ့ပေါ်လစီဆိုတာအရင်တော့လို low profile ပေါ်တိုးတိုးတက်တက်နေတော့တဲ့ဟာမဟုတ်ဘူးနဲ့သူကလက်ဦးမှုရှိတာဝင်ရောက်ဖြည့်ရှင်းပြီးတော့ဝင်ရောက်ကူညီလုပ်ကိုင်လာတဲ့အဲတန်ကင်းတမန်ငွေလောက်ဆောင်တယ်ဘာဖြစ်လို့လဲဆိုတော့တရုတ်ကပြောလာတော့သူ့ရဲ့အကျိုးစီးပွားတွေကလည်းနိုင်ငံတကာကိုအနှံ့ဖြစ်နေတော့ဒါတွေကိုကာကွယ်ဖို့အတွက်ပါဝင်တက်နိုင်တဲ့ဟာတွေအားလုံးပါဝင်တက်တာပဲ
တရုတ်နိုင်ငံဟာမြန်မာနိုင်ငံမှာတဘာဝတန်းငွေနဲ့ရေနံပိုက်လိုင်းကြောက်ဖြူရေနဲ့စိတ်ကန်တိဆောက်ရေးလုပ်ငန်းတွေအပြင် ARD မြေဆုံစီမံကိန်းမှာရင်းနှီးမြှုပ်နှံထားတာတွေရှိနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းအလားတူရင်းနှီးမြှုပ်နှံတာတွေရှိတဲ့အပြင် One Road One Belt စီမံကိန်းကြောင့်ဒေသတွင်းတည်ငြိမ်ရေးကိုပုံမှုအလေးထားနေတာဖြစ်နိုင်ကြောင်းဆက်ပြောပါတယ
်အဲ့ဒီဘင်္ဂလားဒေ့ရှ်ကအထက်အဝတ်လုပ်ငန်းတွေအားလုံးလောက်နည်းနည်းဟာဆက်ရနေကြတော့များများအားတရုတ်ကရင်းနှီးမြှုပ်နှံထားတာဖြစ်တယ်ပြီးတော့ပိုလမဇင်းညာမန်းတခုကမမာတီနဲ့ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနဲ့ဆက်မဲ့လမ်းမကြီးလည်းရှိတာပေါ့အဲ့ဒီစီမံကိန်းကြီးဘာတွေအတွက်သူကဘင်္ဂလားဒေ့ရှ်နဲ့ပမာနဲ့ဟိုရင်းနှီးဖို့အဆင်ပြေဖို့လည်းလုပ်သေးတယ်လို့အဲ့ဒါတွေတော့ဝင်ရောက်ဆွေးနွေးရမယ်ဒီအချက်ကပမာတီဒီကငင်းငင်းရရဖို့လိုတယ်နှိမ့်ချက်ကပမာတီနဲ့ဘင်္ဂလားဒေ့ရှ်ကချစ်တီရေးရပြတ်သွားလို့မရဘူးလေအဲ့ဒီဟာတွေအားလုံးပါ
ကုလသမဂ္ဂစီးရင်တွေရဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအစ္စလမ်ဘာသာဝင်6သိန်းကျော်ထွက်ပြေးတိမ်းရှောင်သွားတဲ့အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူဖို့အတွက်ဆုံးဖြတ်ချက်ချမဲ့အခြေအနေရှိနေပါတယ်။တရုတ်နိုင်ငံကမြန်မာဘက်ကရက်တည်ပြီးကန့်ကွက်မယ်ဆိုရင်ဖြစ်ပေါ်လာနိုင်တဲ့အခြေအနေကိုတော့နိုင်ငံတကာရေးရကြွမ်းကျင်သူဒေါက်တာခင်စော်ဝင်းကအခုလိုတုံ့တက်ပါတယ
်။အခုအမေရိကန်ကလည်းနည်းနည်းလေးပြင်းထန်တဲ့သူ့အနေအထားကိုတင်လိုက်ပြီလေ။လေဘီအခု UN ကိုရောက်ပြီဆိုတော့ UN မှာတော့ဒီလုံခြုံရေးကောင်စီမှာလည်းတရုတ်နဲ့ရုရှားကရှိနေတဲ့ကတော့စိတ်ကြော်ဖြစ်ရောက်ဖြစ်လာမှာတော့မထင်ဘူးလေစရတဲ့ကွာကျုပ်နိုင်ငံကမြန်မာပြည်ရဲ့ဒီကန့်တဲ့ဘုံကိုသူလက်ခံမှလည်းပြောပြတာတေချာပေါ့လုံခြုံရေးကောင်စီမှာသူအကောက်ကွယ်ပင်းလာတယ်တေချာတယ်တရုတ်ကပို့ပြီးမလားရုရှားကပို့ပြီးမလားအဆုံးချုံပဲရှိတယ်တော့တော့အပြန်အလှန်အနေနဲ့ပြုတ်ကိုဘာကျေးဇူးတုံ့ပြန်ရမလဲဆိုတော့စဉ်းစားထားဒါပဲရှိတယ်
ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံပြည်ထောင်စုဝန်ကြီးဟာမြန်မာနိုင်ငံကိုလာရောက်ပြီးနှစ်နိုင်ငံဝန်ကြီးအဆင့်စည်းဝေးကျင်းပခဲ့တယ်လို့သဘောတူညီချက်10ချက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဒီသဘောတူညီချက်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာနိုင်ငံသားတွေဝင်ရောက်တာချက်ချင်းရပ်တန့်စေဖို့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရောက်ရှိနေသူတွေကိုအမြန်ဆုံးပြန်လည်နေရာချထားပေးဖို့ဆိုတာတွေပါဝင်ပါတယ်။